ရုပ်ပုံ35တည်ခြင်းတရားတနည်းတော့တည်ကြရမယ်ဆိုတာကိုကျွန်တော်တို့အားလုံးသိပါတယ်မိတ်ဆွေဒါပေမဲ့ကျွန်တော်တို့ရောဘာဖြစ်လာကြအောင်ပါလဲတမန်ကျမ်းစာကဘုရားရဲ့နှုတ်ကပတ်တော်ကိုပြောတယ်ယုံကြည်သူတယောက်ဟာတည်သွားရင်သူ့ရဲ့ဝိညာဉ်ဟာသခင်ယေရှုနဲ့အတူကောင်းကင်ဘုံမှာရှိတယ်လို့ပြောပါတယ်မိတ်ဆွေတို့ဝမ်းနဲ့ပူဆွေးခြင်းကအနိုင်မယူပါစေနဲ့ကျွန်တော်တို့ဟာတည်ခြင်းတရားကိုကြောက်စရာမလိုပါဘူးဘာကြောင့်လဲဆိုတော့ဘုရားခင်ဟာကျွန်တော်တို့ကိုချစ်ပြီးအပြစ်သေးကနေကယ်တဲ့အတွက်ကြောင့်ပဲဖြစ်တယ်တည်သွားပြီတဲ့နောက်ပိုင်းမှာဖျားခင်တဲ့အတူဘုံစည်းစိမ်ခံစားရမယ်အတွက်ဒီလိုအံ့ဩစရာဘဝရဲ့မျှော်လင့်ချက်မျိုးကိုခရစ်တော်ကိုမတည်သေးတဲ့သူတွေစီမှာတော့မရှိကြဘူးသူတို့ဟာအပြစ်ဒဏ်ကြခံတဲ့နေရာကိုသွားရမှာဖြစ်တယ်မိတ်ဆွေကောတည်သွားရင်ဘယ်ကိုရောက်မှာလဲတတိထားမြည်လားစဉ်းစားမိပြီလားကိုကိုပြန်မိပါ